မြန်မာဘက်ကလက်နက်ကြီးတွေနေဆက်ဖြတ်ကျော်ချရောက်မှုနှစ်နိုင်ငံနေဆက်မှာမစင်မချင်းပြစ်ခတ်မှုနဲ့ဝေဟင်ပိုင်ရဲ့ချိုးဖောက်မှုဆွဆွဲချက်တွေနဲ့ဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံတမန်ကြီးဦးအောင်ကျော်မိုးကိုဘင်္ဂလားဒေ့ရှ်နိုင်ငံသားရဲ့ဌာနကတင်းင်းကနေနေမှာဆင့်ခေါ်ကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်သတင်းတွေကတင်းင်းကနေနေမှာဖော်ပြကြပါတယ်မြန်မာသံမတ်ကိုတနင်္ဂနွေနေ့မှာထပ်မံဆင့်ခေါ်ပြီးကန့်ကွက်ခဲ့ကြောင်းဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AK Abdul Momen ကဝန်ကြီးဌာနမှသတင်းထောက်တွေကိုပြောဆိုခဲ့တဲ့အကြောင်း United News of Bangladesh သတင်းကဖော်ပြပါတယ်မြန်မာတပ်ဖွဲ့တွေပြစ်ခတ်တဲ့မော်တာကြီးစံနှစ်ခုဘင်္ဂလားဒေ့ရှ်ကိုစနေနေ့ကချက်ရောက်ခဲ့ပြီးနောက်မှာဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာသံအမတ်ကြီးဦးအောင်ကျော်မိုးကိုဓာကာမြို့တော်ကနိုင်ငံတော် AK ဟာပတ်မာကိုဆင့်ခေါ်ပြီးပြင်းပြင်းထန်ထန်ကန့်ကွက်ခဲ့ကြောင်းနိုင်ငံခြားရေးဌာနတာဝန်ရှိသူမီယာမက်မီနူခါပီယာကပြောတာကိုကိုကပီအနာဒိုလူအေဂျင်စီကလည်းဖော်ပြပါတယ်မြန်မာဘက်ကလက်နက်ကြီးတွေဘင်္ဂလားဒေ့ရှ်ဘက်ကိုချက်ရောက်ခဲ့ပြီးတဲ့နောက်ဩဂုတ်လ21ရက်နေ့ဩဂုတ်လ28ရက်နေ့တုန်းကလည်းမြန်မာသံအမတ်ကြီးဆင့်ခေါ်ခံခဲ့ရတယ်လို့ပဲမြန်မာဆရာဘင်္ဂလားဒေ့ရှ်တန်ယုံကလည်းမြန်မာနိုင်ငံသားရဲ့ဌာနကိုဒီကိစ္စနဲ့ပတ်သက်ပြီးပြောဆိုထားကြောင်းလည်းဖော်ပြပါတယ်။သတင်းနှစ်ပတ်အတွင်း3ချိန်ဆင့်ခေါ်ကန့်ကွက်ခဲ့တယ်လို့ဆိုတဲ့သတင်းနဲ့ပတ်သက်လို့မြန်မာစစ်ကောင်စီဘက်ကတော့တစုံတရာပြောဆိုတာမတွေ့ရသေးပါဘူးရှင်။